ရဲ့ဇနီးဟာဝတ္ထုပုံမြင်တွေအလွန်ဖတ်ကူအလွန်နှစ်သက်တယ်ဖြစ်ပါတယ်အသက်အရွယ်တော်ကြီးကိုရလာတဲ့အထိကလေးတွေအတွက်ရေးထားတဲ့ကဘာကျော်ပုံမြင်တွေကိုထပ်ပြန်တလဲလဲဖတ်တုံးကြိုက်တုံးပြန်ပြန်ပြောပြတတ်တုံးဖြစ်ပါတယ်ဒီနေ့စီကတော့မြန်မာလူအသံဖလေရာမှာဤစုပ်ပုံမြင်များလို့ခေါ်တဲ့ As of Fable ဆိုတဲ့ကလေးပုံမြင်စာအုပ်ကြီးကိုစာအုပ်အဟောင်းဆိုင်ကဈေးပေါ်ဝင်နဲ့ထပ်ဝင်လာပြီးအာပါတရားဖတ်ပြန်ပါတယ်ပြီးတော့မှကိုင်းဖေဆေးရုံတက်နေတဲ့ကိုခမောင်တင်ကိုသွားတွေ့စီရရှိနေတော့ဟောဒီပုံမြင်ကလေးဖတ်လိုက်ရတာဟန်ကြလိုက်တာရှင်းဆိုပြီးတော့ဝင်းဖေကိုပြပါတယ်သူပြတဲ့ပုံမြင်ကလေးကတူတူကလေးပါပဲတော်ကြီးတစ်ခုတည်းမှားတယ်သမီးကြီးတစ်ကောင်ဟာအတော်နေမကောင်းဖြစ်လာတယ်ဒါနဲ့မြက်တွေပေါ်ပေါ်များများပေါက်နေတဲ့သစ်ပင်ရိပ်ကြီးတစ်ခုအောက်မှာသွားပြီးတော့လဲလျောင်းနားနေရင်ဖျားနာနေတယ်။သူ့ရွေးထားတဲ့နေရာမှာမြက်တွေပေါ်လီတော့သူဟာအတော်ကြီးဖျားနေလို့သိမ့်မလုံနိုင်ပေမဲ့အနီးမှာရှိတဲ့မြက်တွေကိုပဲအလွယ်တကူစားရင်ဟန်ကြနေပါသေး။ဒါပေမဲ့သူ့မှာကလည်းသမင်းကြီးရဲ့ဂျင်းငယ်ဆိုင်ဆတ်ဆိုရလို့မိစေတွေကပေါ်တယ်မို့လား။သမင်းကြီးဖျားနေနားနေတဲ့ဆိုတော့အားပေးစကားလာပြောကြတော့တာပေါ့။အဲ့ဒီလိုအားပေးစကားလာပြောရင်သစ်ပင်ကြီးအောက်ကမြက်တွေကိုလည်းစားစားသွားကြတယ်။ဒီတော့မြက်တွေကုန်သွားတော့တာပေါ့။အဖျားမပြောက်သေးတဲ့သမင်ကြီးမှာမိတ်ဆွေတွေကအားလာပေးကြလို့စိတ်အားမငယ်ရတော့တာမှန်ပေမဲ့အဲ့ဒီမိတ်ဆွေတွေကြုံတုံးစားသွားလိုက်ကြလို့မြက်တွေမရှိတော့တာကြောင့်ဒုက္ခရောက်ရပြန်တယ်။ဖျားနာနေလို့သမင်ကြီးမှာတခြားသွားပြီးအစာရှာနိုင်ရှာတာမှမဟုတ်ပဲ။ဒီတော့အစာပြအပြပြီးသေရရှာတော့တာပေါ့ပုံမြင်ကလေးကတော့တော့ပါပဲအခုလဲဝင်းဖေတို့ကနေမကောင်းလို့ဆေးရုံတက်နေရတဲ့ကိုခင်မောင်တင်ကိုသွားပြီးတော့အားပေးစကားပြောကြရတော့မှမလားလူနာစားဖို့ထားတဲ့ဘစ်ကစ်ဘူးတို့ပန်းသီးတို့သပြက်သီးတို့ကိုကောက်မစားမိဘူးအရေးကြီးတယ်လို့ဝင်းဖေကပြောပါတယ်ဒီတော့ဝင်းဖေရဲ့လေဒီကမျက်စောင်းကြီးတစ်ချက်ထိုးရင်အဲ့ဒီလိုငါကြီးကြမှုပြောတာမဟုတ်ဘူးရှင်လူနာသွားမိတဲ့နေရာမှာအလိုက်ကမ်းဆုံးမသိအကြာကြီးမနေကြဘူးလို့လားလူနာအတွက်အနာယူဖို့လိုတယ်လေဟုတ်သားပဲဝင်းမေတို့ဇနီးမောင်နှံကိုခင်မောင်တင်စီကိုစောစောပဲသွားလိုက်ကြတယ်အားပေးစကားပြောရမှလည်းအဓိကအကြဆုံးတွေကိုပဲအချိန်တိုတိုနဲ့ပြီးအောင်ပြောပြီးတော့သူကောင်းကောင်းအနာယူနိုင်အောင်မြန်မြန်ပြန်ခဲ့ကြပါလေဒါပေမဲ့ကိုခင်မောင်တင်မှာကမိတ်ဆွေတွေသိပ်များတယ်မဟုတ်လားဝင်းဖေတို့ပြန်သွားပြီးတဲ့နောက်လူနာမေးတဲ့ဧည့်သည်အလုံးစုစုပေါင်း18ယောက်တောင်ရှိပါသေးတယ်ခင်ဗျာစဉ်းစားသာကြည့်ကြပါတော့ဒါတောင်ဧည့်သည်ရောက်တာချင်းအချိန်ထပ်နေတာက4-5ဦးရှိတယ်ဗျာဒါကိုပဲဧည့်သည်တွေကိုအချိန်ပေးရတာအတော်ကြီးကိုများပါတယ်တဲ့အရေးကြီးတာကလူနာနာနာနေဖို့အချိန်မရှိဘူးဖြစ်သွားတော့တာပေါ့ဗျာဧည့်သည်တွေအလုံးနှိပါကလည်းဝင်းဖေတို့လိုပဲအချိန်ကြာကြာနေကြတာတော့မဟုတ်ပါဘူးတဲ့ဒါမဲ့ဧည့်သည်ကတယောက်တည်းမှမဟုတ်တာအများကြီးဆိုတော့အချိန်တွေကများသွားတော့တယ်ပေါ့ဒါမဲ့ကိုခင်မောင်တင်ဆိုတဲ့လူကလေတငယ်ချင်းမိတ်ဆွေတွေနဲ့လေပြရတာကိုသိဝါဒနာပါတဲ့သူမဟုတ်လားဧည့်သည်တွေများတာဟာသူ့အတွက်တော့အကောင်းဆုံးဓာတ်စာလို့ဖြစ်သွားပါတယ်ဗျာနောက်တနေ့မှပဲဆေးဦးကဆင်းနိုင်ခဲ့ပါလေတဲ့ Happy Ending ပေါ့ဗျာဆက်လက်တင်ပြပါမယ်ကြားမှာချမ်းသာကြပါစေကျွန်တော်ဝင်းဖေပါ